शरणं गच्छामि धम्मं शरणं गच्छामि संघं शरणं गच्छामि
युयुलिदा आठोपा येन्यांबु တရားအထုတ်နေကြတဲ့သူတိုင်းတရားအထုတ်တဲ့နေရာမှာအစဉ်ပြေကျင်ကြတာကြီးပါပဲဒါဟာအဖြစ်ဆိုစရာမဟုတ်ပါဘူးအလုံးလုံးနေမိမှာတော့လူအားကရကျင်ကြတာနီးလန်းကြပါတယ်တဘာဝလည်းကြပါတယ်ဒါပေမဲ့စမ်းစစ်ကြည့်ဖို့ရာဘာကိုဘလို့အစဉ်ပြေနေကျင်တာလဲဆိုတာကိုပါနေပံကိုအမှန်တကယ်မျက်မှောက်ပြုဖို့ရာကို ကိုယ်ကအစဉ်ပြေလို့သတ်မှတ်ထားတာလားတမမဟုတ်နိဗ္ဗာန်မရောက်မီလမ်းခုလကဝိပဿနာဉာဏ်တစ်ခုခုမှာတည့်ဝင်နေခြင်းကိုအစဉ်ပြေလို့သတ်မှတ်ထားတာလားတို့သည်မဟုတ်ဘာမှဉာဏ်မှမသိတဲ့အာယုန်တစ်ခုပေါ်မှာနစ်မြုပ်ပြီးငြိမ်သက်နေတာကိုပဲအစဉ်ပြေလို့သတ်မှတ်ထားတာလားဆိုတာကိုယ့်ကိုယ်ကိုယ်ရိုးရိုးသက်သက်မေးကြည့်ဖို့ပါပဲ ဝိပဿနာတရားဆိုတာတကယ်ကိုရိုးရိုးလေးပါဝိပဿနာတရားအထုတ်ရင်ကဖြစ်ပေါ်လာတဲ့ဝိပဿနာဉာဏ်တွေဆိုတာလေတကယ်ကိုရိုးရိုးလေးတွေကြီးပါပဲဝိပဿနာရှုနည်းဆိုတာကလေတကယ်ကိုရိုးစင်းလှပါတယ်ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့ဝိပဿနာရှုနည်းအလုတ်ပေးတရားကိုနာကြည့်ရင်ဖြင့်တကယ်ကိုအလွယ်ဆုံး အယူဆုံးအရှင်းဆုံးစကားလုံးနေနေပဲဟောကြားထားတာကိုတွေ့ရပါလိမ့်မယ်မိမိရဲ့ဝမ်းပိုက်ကိုစိတ်နဲ့စူးစိုက်ကြည့်နေပါဖောင်းကြွလာတာပိန်ကြသွားတာကိုတွေ့ရမယ်ဖောင်းနာပိန်နာကိုထင်ရှားမတွေ့ရင်ဗိုက်မှာလက်ကိုကတ်ထားကြည့်ပါတောင်းလောက်ကြလို့ဖောင်းနိုင်ပိန်နိုင်ထင်ရှားပေါ်လာရင်ဝင်သက်ရှုခိုက်မှာဝမ်းပိုက်ဖောင်းကြွ ဝိလျားတာကိုဖောင်းတယ်လို့မှတ်ထွက်သက်ရှိုက်ခိုက်မှာဝမ်းပိုက်ပိန်ကြသွားတာကိုပိန်တယ်လို့မှတ်ပါဖောင်းခိုက်၌ဝမ်းပိုက်ဖောင်းတက်လာတာကိုထင်ရှားသိရမယ်ပိန်ခိုက်မှာဝမ်းပိုက်ပိန်ကြသွားတာကိုထင်ရှားသိရမယ်ဖောင်းနိုင်ပိန်နိုင်ဖြစ်ပေါ်စေအခိုက်အတန့်ကြအောင်ဖောင်းနေပိန်နေ ဖောင်းနေပိန်နေလို့မပြတ်မှတ်ပါစိတ်နဲ့ပဲမှတ်ရပါမယ်နှုတ်ကရွတ်ဆိုဖို့မလိုပါဖောင်းမှုပိန်မှုထင်ရှားအောင်ဆိုပြီးပြင်းပြင်းရှူရှိုက်တာလည်းမလုပ်ပါနဲ့အသက်ရှူရှိုက်မှုကိုနှေးအောင်မြအောင်လည်းမလုပ်ပါနဲ့ပဂရိရှူနေကြအတိုင်းပဲမှန်မှန်သာရှူပါလုတ်ပြီးရှူမှတ်နေရင်မကြခင်မှာပဲ မောပန်းပြီးမမှတ်နိုင်မရှိလိမ့်မယ်။ဖောင်းနေပိန်နေလို့မှတ်နေတော့မှစိတ်ကူးကြံစီမှုတွေးတောမှုတွေဖြစ်လာရင်စိတ်ကူးတယ်ကြံတယ်တွေးတယ်လို့မှတ်ပါ။ခန္ဓာကိုယ်တဏှာမှာညောင်းမှုလွန်ကဲထင်ရှားလာရင်ညောင်းမှုကိုစူးစမ်းပြီးတော့ညောင်းတယ်ညောင်းတယ်လို့မှတ်ပါ။မခံတာလို့ပြင်းပြင်းဆိုရင်တော့ပြင်းပြင်းတယ်လို့မှတ်ပြီးပြင်ပါ။ ပြင်းတဲ့အခါမှာလဲခြေလက်တွေကြွတာရွေ့တာကိုလဲကြွတယ်ရွေ့တယ်ကွေးတယ်စက်နေနဲ့မှတ်သွားရမှာပါပဲပြီးရင်မှတ်နေကြဖြစ်တဲ့ဝမ်းပိုက်နေရာစိတ်ကိုစူးစမ်းပြီးဖောင်းနေပိန်တွေကိုပြန်ပြီးမှတ်ပါကဲဘယ်လောက်ရိုးစင်းလိုက်ပါသလဲဒီထက်ရိုးစင်းတဲ့ရှုမှတ်နည်းမျိုးလဲရှိမယ်မထင်ပါဖောင်းနာပိန်နာကိုရှုမှတ်တဲ့အခိုက်မှာ စာလူပြောရရင်ကာယ ानु ပဒနာဖြစ်နေတော့တာပါပဲစိတ်ကူးတယ်ကြံစီတယ်တွေးတယ်လို့မှတ်တဲ့အခိုက်မှာစိတ်ကိုပြန်မှတ်နေတဲ့အတွက်စိတ်တ ानु ပဒနာဖြစ်နေတော့တာပါပဲခန္ဓာကိုယ်မှာဖြစ်ပေါ်လာတဲ့ညောင်းမှုညာမှုခံစားမှုကိုစူးစမ်းပြီးမှတ်တဲ့အချိန်မှာ ဝေနာနုပဒနာဖြစ်နေတာပါပဲတတိပဌံတရား၄ပါးရဲ့ဘောင်ထဲမှာပဲစိတ်ဟာရှင်သန်လှုပ်ရှားနေရတော့မောဟဝင်ခွင့်မရတော့ဘူးပေါ့အဝိဇ္ဇာအတွက်နေရာမရှိနိုင်တော့ဘူးပေါ့အဓိကကမောဟဆိုတဲ့အဝိဇ္ဇာရဲ့တတ္တိတွေကိုယ်တန်တံမှာအာရုံချိနေသွားဖို့ပါပဲဒီအတွက်ရှုမှတ်ခံစားမှာတော့ဝမ်ပိုက်ကြီးကိုမြင်နေတာဟာပုံသဏ္ဍာန်ပြညတ်တွေကိုသိနေရမရောက်ဘူးလားဒါဟာတရားမှဟုတ်ရဲ့လားဘာညာနဲ့ယုံမှားတန်တရားတွေပွားမနေပါနဲ့ပဋိမတတ်ခင်ရွှေမခိုးခြင်းမနဲ့အောင်အထုခါစားဆိုတော့ပညာကူဖျောက်ပြီးရှုမှတ်ဖို့မဖြစ်နိုင်သေးပါဘူးကိုကမှဉာဏ်မရင်သေးတာပညာပါထင်ရှားသေးပြီးရှုမှတ်နေပါပဲတမာတိတတိဉဏ်တွေရင့်တန်လာမှာပါတသက်လုံးတသံတရာလုံးမောဟအဝိဇ္ဇာတဏှာလောဘတွေနဲ့တွဲနေတဲ့စိတ်မှာအဝိဇ္ဇာတဏှာရဲ့တတ္တိတွေကိန်းနေတာမနှဲလှပါလားလို့ကိုကူကူနားလည်ထားဖို့လိုပါတယ်ကိုမမွေးခင်တည်းကပေါ်ခဲ့တဲ့ဆရာသမားတွေရဲ့စကားပါရမီဉာဏ်ရင့်တန်ပြီးကိုယ်တိုင်အားထုတ်ခဲ့ပြီးမှဟောခဲ့တဲ့ဆရာသမားတွေရဲ့စကားဒုက္ခနဲ့သူအပြောခံအဆူခံအဝေဘန်းခံအမျိုးမျိုးခံခဲ့ရပြီးမှကြံ့ညံ့ခံရတ္တီခဲ့ပြီးလက်တွေ့လူရနဲ့တက်တည်ပြသွားခဲ့တဲ့ဆရာသမားတွေရဲ့စကားကိုလေးလေးဆဆနဲ့ယုံကြည်လိုက်နာဖို့လိုတာပါပဲစိတ်ရဲ့တဘာဝကိုအစမ်းကြိုက်တယ်တရားရဲ့တဘာဝကယုံနေဒီလိုစန့်ကျင်မဲ့အကြောင်းအရာတစ်ခုဟာတရားရှာတရားအထုတဲ့နေပင်မှာထိတ်တိုက်တွေ့ကြမှာပါပဲဒီတော့ကတရားကိုတော့ဖြစ်ဖြစ်မြောက်မြောက်အမထုရသေးဘူးစိတ်ကဖြင့်ပေးထားတဲ့အာယုန်တစ်ခုပေါ်မှာတော့မှခက်ကြကြမနေနိုင်သေးဘူးအလေးကျင့်ပေါ်မှာတော့မှအထိုင်မကျနိုင်သေးဘူးကိုယ့်ဘက်မှာကလူအပ်ချက်တွေတပုံကြီးအောင်နဲ့စိတ်နဲ့တအားဇာတာမဖြစ်အောင်ကိုအတော်လို့ရအောင်မှာအကျင့်ဆွဲဖို့တော့အတော်အားထုတ်ရအောင်မှာဒီလိုချိန်မှာဟိုဝေပန်ဒီပုတ်ခတ်နေဆိုရင်ကုတန္တမှာဘယ်လိုလုပ်ပြီးဝိပဿနာဉာဏ်ဤဖြစ်လာပါအောင်တော့မလဲဂျာဘူးနာဝတွေနဲ့ပထမစကားပရမတ်အတိမြင်တွေကိုစိတ်တန္တနဲ့အတင်းသွတ်သွင်းနေအဟုတ်မြင်မဟုတ်ပဲလုံမြင်ကြီးနဲ့ခြားခြားလေးနေဦးမှာပါဒီတော့စကားလေးကရင်တကူဆိုသလိုတရားနဲ့အစဉ်ပြေခြင်းနဲ့လဲဆိုသေးရဲ့တရားနဲ့အစဉ်မပြေစရာတွေကြီးပဲရွေးလုံနေမိမှာတော့ဘယ်လိုလုပ်ပြီးအစဉ်ပြေနိုင်အောင်တော့မှာလဲဒီလိုသဘောထားတွေမမှန်ခဲ့တဲ့အတွက်အထုတ်ရင်းနဲ့ချိန်တွေကြာနှစ်တွေကြာခါးရီနာပေါင်တွေကိုက်နေဖြစ်ပါများတော့တော်ပါပြီကွာဒီတရားအလကားပါပဲဆိုပြီးသူဘာသာသူရိုးရိုးသားသားနေနေရှာတဲ့တရားပေါ်တနည်းအားဖြင့်ဘုရားရှင်ကိုယ်တော်တိုင်ဥတိုက်ဂါရဝထားဆရာသမားဖြင့်သတ်မှတ်ခဲ့လေတဲ့ဓမ္မကိုအပြစ်တင်ကြပြန်ပါတယ်ဓမ္မပေါ်မှာကိုယ်ကိုယ်အားထားရဖြင့်ယုံကြည်စိတ်ကပ်ပါ၏ဆိုတာတန်မှန်လူတွေမပြောနဲ့ဘုရားရှင်တော်မှအလေးမြတ်ထားခဲ့တာကိုယ့်ရဲ့လူချင်းမှုစွမ်းရည်တွေကိုတရားရှာတရားအထုတဲ့ဘက်ကိုတည်လာခဲ့ပြီးမှထင်တိုင်းဖြစ်မလာတဲ့အခါဓမ္မန္တရဏံကိစ္ဆာမိတွေပျောက်ဆုံးသွားကြတဲ့တရားရှာသူတွေကလည်းအများသားလားဒါကြောင့်ပြောခဲ့တာပေါ့တရားနဲ့ဘယ်လိုအဆင်ပြေချင်တာလဲဆိုတာကိုကူကိုရိုးလေးမေးကြည့်ပါဦးလို့အစဉ်လာကြီးမားခဲ့တဲ့ရှေးဆရာတော်ကြီးတွေရဲ့စကားနဲ့တရားတွေကိုတလီတစားတန်မှုထားပြီးယုံယုံကြည်ကြည်အားထုတ်သွားမယ်ဆိုရင်တရားမရမရှိပါဘူးကျင်းတည်ကိုရပါလိမ့်မယ်ကိုဘက်ကဝေဖန်ဆန်းစစ်စဉ်းစားတွေးတောနေတာတွေကိုလျှော့ပြီးရှုမှတ်အားကိုသာတင်တင်အားဖြည့်ပေးနေပါတရားရည်သာရောက်မှပဲအပြတ်အားထုတ်တော်မယ်လို့အိမ်မှာမှုလို့အမထုတ်သေးဘူးဆိုတာနဲ့နေရာရွေးမနေပါနဲ့ဒီချိန်ဟာငါတရားအားထုတ်ချိန်မဟုတ်ဘူးပဲချင်းရောက်မှတည်တည်ချာချာအားထုတ်လိုက်မယ်ဟဲ့လို့လေအချိန်ရွေးမနေပါနဲ့ဦးဒီဣရိယာပုတ်နဲ့ကငါတရားအားထုတ်လို့မရသေးဘူးထိုင်မှထမှလျောင်းမှရမ်းမှဆိုပြီးတော့လေအရိယာပုတ်ရွေးမနေပါနဲ့အချိန်ရွေးနေရာမရွေးအရိယာပုတ်မရွေးအားထုတ်တတ်အောင်လေ့ကျင့်လုပ်ထိုင်ရင်ညံညံညံရင့်တန်ပါတယ် ညာရင်လာတာနဲ့အမျှပရမတ်ကိုမမြင်မရှိမသိမရှိမြင်သိလာပါလိမ့်မယ်ပြီးရင်ရင်လာတဲ့ညာကပဲတရားဟာဘာလဲဆိုတာပြောပြပါလိမ့်မယ်အဲ့ဒီခါကုခန္ဓာကဟောတဲ့တရားကိုကိုပြန်နာရပါလိမ့်မယ်ဒီတော့မှပဲသစ္စာဆိုတာဘာလဲဆိုတာနားလည်လာပါလိမ့်မယ်သစ္စာဆိုတဲ့အမှန်တရားကိုခန္ဓာမှာသိရင်သစ္စာနဲ့တွဲနေတဲ့ဒုက္ခတို့တမှုတရားတို့နိရောဓတို့မေဃတို့ကိုအကုန်သဘောပေါက်သွားတော့တာပါပဲသတိပဋ္ဌာန်တရား၄ပါးစလုံးတထက်ထဲကျသွားတဲ့အခါသစ္စာ၄ပါးစလုံးလည်းတထက်ထဲစုံသွားပါလိမ့်မယ်အဲ့ဒီခါကြရင်ဒုက္ခနိရောဓဆိုတဲ့ဒုက္ခချုပ်ငြင်းရဲ့အတိပ္ပယ်ဟာခန္ဓာတိဖြစ်ဉာဏ်မှာကင်းဝတ်သွားပါလိမ့်မယ်ဒီတော့မှတရားအဋ္ဌကစားတုန်းကခီးဆုံးပန်းတိုင်မဟုတ်တဲ့လမ်းကူလမှတ်တိုင်တွေလောက်နေပဲရရပစ်ခဲ့တတ်တဲ့ကိုယ့်အပြစ်ကိုကိုယ်ပြန်မြင်လာပါလိမ့်မယ်တရားကိုဘယ်လိုပုံစံလေးနဲ့ဘယ်လိုအစဉ်ပြေနေခြင်းလဲဆိုတဲ့တခါကကိုယ့်ရဲ့တငင်နာမစင်းတဲ့အသိမြင်တွေးခေါ်ဒီပေါ်မှာရဲချင်းချင်းပြုံးဆဆနဲ့ဖြစ်နေမိပါလိမ့်မယ်။ငါဟာဘာကြောင့်ရိုးစင်းအေးမြလာတဲ့တရားရှိရာကိုမလန်းဖြစ်ခဲ့ပါသလဲ။အချားမဟုတ်ပေဘူး။စမ်းပြပူလောင်လှတဲ့အာယုန်တွေကိုငတ်မွတ်တတ်တဲ့စိတ်ကိုအလိုလိုက်မိခဲ့လို့ပေါ့ဆိုတာကိုလည်းနားလည်လာပါလိမ့်မယ်။ဒါကြောင့်မို့ဝိပဿနာတရားအထုတဲ့အခါအယိုးဆုံးတရားကိုမျက်မှောက်ပြုဖို့ရာအယိုးဆုံးရှုမှတ်မှုတွေနဲ့မှပဲစိတ်နှလုံးငြိမ်းချမ်းပြီးအစဉ်ပြေနိုင်လိမ့်မယ်ဆိုတာကြိုတင်သဘောပေါက်ထားစေချင်ပါတယ
်ဓမ္မံရှရဏံဂစ္ဆာSangham Sharanam Gacchami Sangham